မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဗဲဒီလိုက်ချီချီကနေပြီးတော့ကျူးစွပါတယ်ကျွန်တော်ဒီနေ့စနေနဲ့အကြောင်းအရာကတော့ဒီရှစ်လေးလုံးနှစ်ပတ်လည်နေ့အထိမ်းမှတ်စီစဉ်ဖြစ်ပါတယ်ကျွန်တော်ဒီမြန်မာတနိုင်ငံလုံးနှဲ့နေကြအောင်မြင်းဆောင်မချင်တနိုင်ငံလုံးတိုင်းတာမြို့တွေရွာတွေအားလုံးမှာလူမှုရေးဆိုင်လုံးကြီးပေါ်မှာထွက်လာပြီးတော့ဒီမိုကရေစီရေးအတွက်တောင်းဆိုခဲ့ကြတာ1988တုန်းကတောင်းဆိုခဲ့ကြတာအခုဆိုလို့ရှိရင်29နှစ်တင်းတင်းပြည့်သွားပြီဖြစ်ပါတယ်အဲ့တော့ဒီဆောင်မှု88ကာလလုံးကမြန်မာလူထုတောင်းဆိုခဲ့တာနောက်88ခေါင်းဆောင်တွေမျှော်မှန်းခဲ့တဲ့လမ်းအခုကဘယ်လောက်ထိခီးပေါက်လာပြီလဲဒါကိုကျွန်တော်အဓိကထားပြီးတော့ဆွေးနွေးမှာဖြစ်ပါတယ်။ပေါ်ဆွေးနွေးပြီးလို့ဆိုပြီးတော့ကျွန်တော်ပုံကိုသုံးဖိတ်ခေါ်ထားပါတယ်။ပထမတူကတော့88မျိုးဆက်ចောင်းသားခေါင်းဆောင်ဖြစ်တဲ့ကိုကိုကြီးဖြစ်ပါတယ်။ကိုကိုကြီးကလက်တော်အဖြစ်ဥရောပနိုင်ငံတခုမှာရောက်နေပါတယ်။ခီးစဉ်တခုနဲ့အဲ့မှာသူ့ကိုလမ်းဖုန်းဆက်နေပါတယ်။အခု line မမြောက်သေးပါဘူး။နောက်တူကတော့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်။ဒေါက်တာရံမျိုးသိန်းကတော့88ခေါင်းဆောင်တူလည်းဖြစ်ပါလေလက်ရှိအဖြစ်မြန်မာနိုင်ငံကြီးလာတုံးတက်တူလည်းဖြစ်ပါလေနောက်တစ်ခုကတော့ဒီရှင်နေကြီးဦးသိန်းတန်းကရှင်နေဦးသိန်းတန်းကမန္တလေးမှာခြေဆိုင်ပါတယ်ထက်ပမာပြည်ဒီရှင်နေမြကွန်ရဲ့ခေါင်းဆောင်တူဖြစ်ပါလေအခုဒီလိုင်းပေါ်တော့လက်တော်တော်တော်ရင်းမျိုးသိန်းနဲ့ရှင်နေကြီးဦးသိန်းတန်းနှစ်ဦးရောက်ရှိနေပါပြီဒေါက်တာရင်းမျိုးသိန်းကိုကျွန်တော်ရင်းလို့ဖိတ်ခေါ်ချင်ပါလေကိုရင်းမျိုးသိန်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ကိုရင်းမျိုးသိန်းကိုကျွန်တော်ခုနကပြောသလိုပေါ့88ခုနှစ်ဒီအရေးခင်းရေတော်ပုံကြီးဖြစ်လာပြီးရနောက်ပိုင်းဒီနောက်ဆက်တွဲအဖြစ်လှုပ်ရှားလာကြတာအခုဆိုရင်ဘာပြောNLD အစိုးရစီရယ်ဆိုပြီးတော့လူတို့ကရွေးချယ်တဲ့အစိုးရတရက်တော့ရောက်လာပါပြီရလာပါပြီအဲ့တော့ဘလောက်ထိခီးပေါက်လာပြီလဲဒါကပြည့်စုံပြီလားကိုရံမျိုးတင်းရဲ့အမြင်အရင်ဆုံးသိချင်ပါတယ်အဲ
ကျွန်တော်ရဲ့အမြင်ကတော့ပေါ့လေဒီကျွန်တော်တို့ရှင်းလင်းလုံးဒီမိုကရေစီရေတော်ပုံကြီးကကျွန်တော်တို့ဒီနှစ်ဆိုရင်29နှစ်ပြည့်မြောက်ပြီပေါ့အဲ့ဒီ29နှစ်ပြည့်မြောက်တဲ့အချိန်မှာပဲကျွန်တော်တို့ပြည်သူလူထုကနေပြီးတော့တိုက်ရိုက်ရွေးကောက်တင်မြောက်လိုက်တဲ့ကိုယ်စားလှယ်တွေအများစုပါတဲ့တွတ်တော်တွေနောက်အစိုးရလည်းပဲပေါ်ပေါက်နေတဲ့အချိန်နဲ့အန်တိုက်တဲ့ကာလလို့လည်းပြောလို့ရပါတယ်။အဲ့ဒီတော့အဲ့ဒီမှာကျွန်တော်သိတာမြင်တာတခုဘာသွားတွေ့လဲဆိုတော့ဒီဒုံငယ်တဲ့နှစ်ကကျွန်တော်တို့ရှင်းလင်းလုံးဒီမိုကရေစီရေတော်ပုံနှစ်ပတ်လည်နေ့မှာလည်းပဲနော်ကျွန်တော်တို့အစိုးရပိုင်းစွတ်တော်ပိုင်းနေနဲ့ပေါ့လေဒီအရေးတော်ပုံကြီးကိုတော့တရားဝင်အသိမှတ်ပြုတာမျိုးနော်နောက်ဂုံပြုတာမျိုးလုပ်နိုင်ခဲ့တာမတွေ့ရပါဘူးအဲဒီနေ့ကျွန်တော်တို့2018ခုနှစ်မှာလည်းပဲအလားတူပဲတော့အစိုးရအနေနဲ့ရောစွတ်တော်တွေအနေနဲ့ရောတရားဝင်ဂုံပြုအသိမှတ်ပြုတာမျိုးခတ်ပြီးလုံးမလုံနိုင်တာကိုတွေ့ရပါတယ်ဒါပေမဲ့ဒီနေ့မှာတော့လာကျွန်တော်တို့စွတ်တော်တွေဒီတော့ကျွန်တော်တို့တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့ဝင်တွေဒီရှင်းလင်းလုံးအရေးတော်ပုံနှစ်ပတ်လည်အခမ်းအနားကိုတက်ရောက်လာတာတွေနောက်အဲ့ဒီအခမ်းအနားမှာမိန့်ခွန်းပြောကြားတာတွေကိုတော့တွေ့ရပါတယ်ဒါပေမဲ့ဘာပဲပြောပြောပေါ့လေကျွန်တော်တို့ဟာနော်29နှစ်တိုင်တဲ့အခ í ကိုနော်တကယ်ရေးပါတဲ့သမိုင်းမှာအချိုးကွေ့ဖြစ်ခဲ့တဲ့တော်ပြည်သူလူထုတရက်လုံးကနိုင်ငံလုံးပမာပါဝင်ဟိုခဲ့တဲ့ရှင်းလင်းလုံးဒီမိုကရေစီအရေးတော်ပုံကြီးကိုတော်ပြည်သူကရွေးကောက်တင်ရောက်တဲ့အစိုးရကျွတ်တော်တွေကတရားဝင်အသိအမှတ်ပြုဖို့တရားဝင်ဂုဏ်ပြုဖို့အဲတွတ်ဆုံနေတာကတော့အင်မတန်မှစိတ်မကောင်းစရာအနေအထားတစ်ခုလို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာရင်မျိုးသိန်းရဲ့အဲ့ဒီကိစ္စကိုကျွန်တော်နောက်ပိုင်းမှာထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်ကျွန်တော်အခုဥက္ကူကြီးလေးတိုင်းပေါ်ရောက်ပါပြီ88မျိုးဆက်ចောင်းသားခေါင်းဆောင်တူဖြစ်ပါတယ်ဥက္ကူကြီးကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ်
ဟုတ်ကဲ့ခုနကဒေါက်တာရေမျိုးသိန်းကတော့လက်ရှိနိုင်ငံရေးအနေထားနဲ့ရှင်ပြီးပြောပါတယ်ကျွန်တော်အခုဥက္ကူကြီးကိုရေနှုံးမင်းချက်တင်က88တုန်းကဥက္ကူကြီးကိုလှုပ်ရှားခဲ့ကြတဲ့မျှော်မှန်းချက်တွေမျှော်လင့်ချက်တွေလူလူရဲ့ဆန္ဒတွေဘယ်လောက်ထိအကောင့်ထဲပေါ်လာပါပြီလဲဒီနေ့ကာလမှာ
ဟိုအရင်ဆုံးကတော့ကျွန်တော်တို့ကဒါနိုင်ငံရေးစနစ်တစ်ခုပြောင်းအောင်ကျွန်တော်တို့ကြိုးစားခဲ့ကြတယ်ပေါ့လွန်ခဲ့တဲ့29နှစ်ကလူလူတရလုံးပုံကြွတောင်းဆိုခဲ့ကြတဲ့ဒီမိုကရေစီရရှိရေးတို့ရေးဆိုတဲ့ဟာကကျွန်တော်တို့အဆင့်တစ်ဆင့်ကိုတော့ကျွန်တော်တို့ရောက်လာခဲ့တယ်တို့တော့ကျွန်တော်တို့မျှော်လင့်တဲ့လောက်အခြေအနေထိတော့မရောက်သေးဘူးအဲ့တော့အခုလောလောဆယ်မှာ85ရာခိုင်နှုန်းတော့ဖြစ်တော့ကိုယ်စားလှယ်တွေရဲ့80ရာခိုင်နှုန်းကျော်ကိုကျွန်တော်တို့လူလူထောက်ခံနဲ့ရွေးချယ်တဲ့ဒါ NLD ဖြစ်တော့ကိုယ်စားလှယ်အများစုအနိုင်ရလာတယ်အဲ့တော့အစိုးရအဖွဲ့ကိုဥဆောင်နိုင်တဲ့အခွင့်အရေးရခဲ့တယ်သို့တော့ကျွန်တော်တို့ကဒီ2008ဖွဲ့စည်းပုံရဲ့တန်တက်ချက်ထဲမှာပဲကျွန်တော်တို့ကဒါလုံးကံလှုပ်ရှားနေရတဲ့အခြေအနေမှာပဲရှိပါသေးတယ်တကယ် ကျွန်တော်တို့မျှော်လင့်ချက်တွေပြုဝါဖို့အတွက်ကတော့ဆက်ပြီးတော့စူးစမ်းရအောင်မယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့အခုကြည့်ဒီ line မှာခဏနေပြောပါခင်ဗျကျွန်တော်ဦးသိန်းတန်းဦးလည်းတစ်ဆက်သေးမိကြပါတယ်ဦးသိန်းတန်းကအခုဘာပြောပြော88တုံးကစီးပွင့်တစ်ခုလို့ပြောလို့ရပါပါတည်သူအစိုးရ energy အစိုးရတက်လာပါပြီတော့ဒီအစိုးရအနေနဲ့လက်ရှိ88တုံးကမျှော်လင့်ထားတဲ့လူလူမျှော်လင့်ချက်တွေကိုလက်တွေ့အကောင့်ထဲပေါ်နေနိုင်ပြီလားဘယ်လိုမြင်ပါလဲ
ဒီတစ်ပိုင်းတော့ပေါ်နေပြီလို့ပြောရမှာပါဗျာအဲ့တော့အခုလက်ရှိခြေတွေကအခုဘုန်းကြီးပြောသလိုပဲကျွန်တော်တို့ကပထမအဆင့်တော့ပြည်သူအစိုးရတရားပေါ်ပေါက်လာပြီဒါ88ရဲ့အသီးပွင့်တစ်ခုပါပဲကျွန်တော်တို့မျှော်လင့်ခဲ့တာဒါပေမဲ့88မှာကျွန်တော်တို့တိုက်ပွဲဆင်ခဲ့တာဟာဒီမိုကရေစီရေးငြိမ်းချမ်းရေးနဲ့အမျိုးသားသွေးစည်းမျိုးရေးအလံအုံလက်ကိုတွန့်ကျင်တိုက်ပွဲဝင်ပြီးတော့အန်တီမယူရဲ့ချက်ကစစ်အာဏာရှင်စနစ်ကိုအပိဓာန်ညှိနှိုင်းချုပ်ပြီးဖြစ်တယ်ဗျာအဲ့ဒီအဲ့ဒီကျွန်တော်တို့မလုံနိုင်သေးဘူးအခုကအစိုးရရဲ့ညှော်မှန်းချက်တွေကကျွန်တော်တို့ညှော်လင့်နေတယ်ဒီမိုကရေစီကဒစိတပိုင်းတချို့ရနေပြီငြိမ်းချမ်းရေးကိုသွားနေတယ်ဒီမိုကရေစီငြိမ်းချမ်းရေးကောင်းတဲ့ပန်းဆိုတော့အကုန်လုံးတော့လည်းမရသေးဘူးတို့ရရင်အာထုတ်ချိုးပန်းဆောင်ရွက်နေတယ်ဒီငြိမ်းချမ်းရေးရဖို့အတွက်ခန္ဓာအဓိကခန္ဓာဖြစ်တဲ့တောက်ပြေဖွဲ့စည်းပုံရှင်အောင်ဦးတွေကိုပြေလုံးကြီးလာကနေပြီးတော့ပြင်ဆင်ဖို့ကြိုးစားနေရဲဆိုတဲ့အချက်တွေကိုကျွန်တော်တို့ခိုင်ငယ်မှမှတွေ့ရတယ်လို့ပြောနိုင်ပါတယ
်ဟုတ်ကဲ့ခင်ဗျာဦးသိန်းတောင်တစ်ဆက်တည်းကျွန်တော်ဦးသိန်းတောင်ကြီးမှပြောထားတဲ့အထက်မှာခုနကလက်ရှိအနေထားပေါ့နော်အမျိုးသားညီညွတ်ရေးရေးနောက်ဒီမိုကရေစီဆရာနေရှင်ဆက်နေရေးကျွန်တော်အိမ်မှာတစ်ချက်နေကြတာကဥက္ကူကိုယူပဲရင်နေကြပါတယ်အာရှင်လေးလုံးဒီရေတော်ပုံကြီးမှာတောင်းဆိုခဲ့ကြတာတောက်ဆုပ်ချက်ထဲမှာမျိုးသားရင်ကြားစီဒီမိုကရေစီရဆနာရှင်ဆက်ညီဒီကိစ္စတွေမှာဒါပေမဲ့လက်တလောအစိုးရရဲ့ဦးစားပေးဆောင်ရွက်ချက်ကတော့ကျွန်တော်တို့ငြိမ်းငြိမ်းနဲ့အမျိုးသားပြန်လည်တည်မြဲရေးကိုဖြစ်နေတော့ဒါကိုပို့ပြီးတော့ဦးစားပေးနေတယ်လို့ကမဖြစ်ဘူးလားကျွန်တော်ဒီမိုကရေစီရဆနာရှင်ဆင်းနေဆက်ညီဒီကိစ္စတွေမှာဘယ်လောက်ထိ energy ကလုံးနေနိုင်ပြီလဲခင်ဗျအစိုးရအနေနဲ့ပေါ့
ဟိုကျွန်တော်တို့ကဒါငြိမ်းချမ်းရေးဟာနိုင်ငံတော်ရဲ့အရေးအကြီးဆုံးကိစ္စတစ်ခုဆိုတော့ကျွန်တော်တို့အားလုံးဒါအလေးနဲ့လက်ခံထားပြီးသားတို့တော့ကျွန်တော်တို့ကဒီတခြားဖွံ့ဖြိုးတိုးတက်ရေးပိုင်းတွေနောက်တစ်ခါရပ်ဖက်ဖြစ်ဖက်ဆက်ဆံရေးပိုင်းတွေနောက်တစ်ခါကျွန်တော်တို့ဒါပြည်သူလူထုတဦးချင်းရဲ့လွတ်လပ်ခွင့်တွေအစရှိတဲ့ကိစ္စတွေအားလုံးကိုပါကျွန်တော်တို့ကခြုံငုံပြီးတော့ချင်းကပ်ဖို့လိုမယ်လို့ကျွန်တော်မြင်ပါတယ်အထူးသဖြင့်ကတော့ဒါတာမန်ပြည်သူလူထုရဲ့နေစဉ်စာဝတ်နေရေးပေါ့လူမှုရေးဘဝတွေကိုကျွန်တော်တို့ကတိုးတက်လာအောင်ဒီဖွံ့ဖြိုးတိုးတက်ရေးပိုင်းတွေကိုလည်းကျွန်တော်တို့ကအာရုံစိုက်တင်တယ်လို့မြင်တယ်ဆိုတော့ဒါပိုင်းကအမျိုးသားပြန်လည်တင်မြှင့်ရေးတို့ပြောရင်အမျိုးသားပြန်လည်တင်မြှင့်ရေးတွေအခြေခံအကျဆုံးဖြစ်တဲ့အတွင်ကူးပြောင်းရေးကာလတရားမျှတမှုတွေအဲ့ဒါတွေကိုဖြတ်တန်းမှုစူးစမ်းတဲ့အခါမှာဥမာဒီရှစ်လေးလုံးရေးတော်ပုံကြီးကိုဒါအားလုံးကဒါဟာနိုင်ငံတော်ရဲ့အကူပြောင်းကိုဖော်ဆောင်ခဲ့တဲ့လှုပ်ရှားမှုကြီးအဖြစ်အသိမှတ်ပြုဖို့အဲ့ဒါဒါဟာကျွန်တော်တို့ဟို truth and reconciliation လို့ပြောရင်အမှန်တရားကိုရှာဖွေခြင်းလက်ခံခြင်းအပြစ်မှပြုခြင်းအပိုင်းဟာဒါမှဖြစ်မနေထပ်တန်းရမယ်အပိုင်းဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကကူးပြောင်းကာလမှာငြိမ်းချမ်းရေးလူသားပြန်လည်ပြည့်ညည်ကိုတွားပြီးဆိုရင်ဒီအတွင်ကူးပြောင်းရေးကာလတရားမျှတမှုကိစ္စတွေဒါနဲ့နာဆုံးရှုံးခဲ့တဲ့သူတွေကိုအ ਨੇ ဆုံးကျွန်တော်တို့ကထိုက်တိုက်တန်တန်အပြစ်မှပြုပြီးတော့ဒီလူအဖွဲ့အစည်းကနောက်နောက်ဒီလိုအနိဋာယုံမျိုးတွေမပေါ်ပေါက်အောင်ဘလို့အကာအကွယ်မျိုးစနစ်မျိုးတွေစီဆောက်ကြမလဲဆိုတာကိုပါကျွန်တော်တို့ကဒါဝိုင်းဝန်းပြီးတော့ဆွေးနွေးအပြေရှားရမယ်အချိန်ကိုကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒေါက်တာရေမျိုးတိတ်ကိုတခုမြင်ချင်ပါတယ်အခု NLD အစိုးရဟာ88လှုပ်ရှားမှုကနေပေါက်ဖွားလာတဲ့အသေးပွင့်တစ်ခုလို့ပြောမှဆိုတော့လက်ခံမယ်ချင်ပါတယ်ကျွန်တော်တခုမြင်ချင်တာကNLD အစိုးရအခုတွားနေတဲ့လမ်းကြောင်းက88မျိုးဆက်တီအားလုံးကိုကုစားပြုလာပြုမှုရှိမရှိပေါ့အဲ့ဒါနဲ့ပတ်သက်လို့သုံးသပ်ပြပါခင်ဗျာ
ကျွန်တော်မြင်တာတော့ပေါ့လေဒီလက်ရှိ NLD အစိုးရကသွားနေတဲ့ဟိုနိုင်ငံရေးလမ်းကြောင်းဟာ88ဒီကျွန်တော်တို့ရှင်းလင်းလုံးဒီမိုကရေစီရေးတော်ပုံကြီးကနေတော့ပေါက်ဖွားလာတဲ့ဟိုလမ်းကြောင်းနဲ့ပေါက်ဖွားလာတဲ့နိုင်ငံရေးဥတည်ချက်ကိုဆက်ပြီးဆွဲကြိုင်ပြီးတော့သွားနေတယ်လို့တော့ကျွန်တော်ကယုံကြည်ပါတယ်ဒါပေမဲ့တစ်ဖက်မှာရှိတာကတော့အငင်းပွားစရာအချက်တွေကတော့အတော်များများရှိနေပါတယ်ဥပမာခုနဦးကိုကိုကြီးဆွေးနွေးသွားသလိုပဲကျွန်တော်တို့ဒီရှစ်လေးလုံးဒီမိုကရေစီရေးတော်ပုံကြီးပေါ်မှာเนาะမြန်မာဒီမိုကရေစီအပြောင်းလဲရဲ့ဟောခံလာတဲ့သမိုင်းမတိုင်ကြီးတစ်ခုဆိုတော့เนาะတတ်မှတ်ချက်ကိုเนาะဟိုဘယ်ပေါင်းစုံကနေလက်ခံနိုင်မှသာလျှင်ကျွန်တော်အမြင်အဖြစ်အမျိုးသားပြန်လည်ပြည့်မြတ်ရေးဟာပို့ပြီးတော့ခြေရောက်အလုပ်ဖြစ်နိုင်မယ်လို့မြင်ပါတယ်အဲ့ဒီအပြင်ကျွန်တော်တို့ရှစ်လေးလုံးဒီမိုကရေစီရေးတော်ပုံကြီးအတွင်းမှာเนาะကြာဆုံးခဲ့တဲ့အကျဉ်းအောင်နေတဲ့မှာတောတောင်နေတဲ့မှာစဆုံးခဲ့တဲ့အဲ့ဒီလိုကျွန်တော်တို့ရဲဘော်တွေရဲ့စိတ်ရင်းကိုလည်းအခုချိန်ထိကျွန်တော်တို့အတိအကျပြည့်စုံနိုင်ခြင်းမရှိသေးပါဘူးအဲ့ဒီလို เนาะไอ้นี่สยิงนี่ปิ้วสุပြီးတော့ကျွန်တော်တို့ဟိုထိုက်ထိုက်တန်တန်ဂုံကျူးဒါကိုလည်းပဲအခုအချိန်ကြီးမလုံးနိုင်သေးပါဘူးအဲ့ဒီအခါကျတော့လက်ရှိအချိန်ဒီမှာကျွန်တော်တို့လက်ရှိအကြောင်းလေးကိုဥဆောင်နေတဲ့เนาะ NLD အစိုးရနဲ့ NLD လွတ်တော်ဖွေအနေနဲ့ဒီကိစ္စတွေကိုအလေးနဲ့ထားပြီးတော့တော့စဉ်းစားသုံးသပ်ဖော်ဆောင်နိုင်မှုကတော့အင်တာနက်မှာအရေးကြီးတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်ခုကုကုကြီးတရားမျိုးသိန်းဦးသိန်းတောင်းလေးလိုင်းမှာခန့်လီပြောအောင်ခင်ဗျာကျွန်တော်တရားရှင်တွေကိုဆက်ပေးကြပါလိမ့်ကိုမင်းအောင်ကြားပါလားခင်ဗျာသူတို့လေးဆွေးနွေးမိများလို့ရပါတယ
်။ကြားပါတယ်
။ဟုတ်ကဲ့ဆွေးနွေးမိများလို့ရပါတယ်တို့ပေါ့
။ဒီကဲကျွန်တော်တို့ကျွန်လဲဒီ88အရေးခင်မှာတော့ပေါင်းရတဲ့ဒီပြောပါလိမ့်နောက်ပိုင်းကျွန်လဲအကြောင်းမျိုးကြောင့်ဒီလိုရမယ်ဒါပေမဲ့ကျွန်တော်တို့ကြောက်တဲ့လှုပ်ရှားနေပါတယ်အဲ့တော့ဒီလူတွေစိတ်ကြိုက်ရေးချရတဲ့ NLD အစိုးရတော့အကောင်းဆုံးတော့လဲကြိုးစားနေတယ်လို့ပြောနေတဲ့အားလုံးကဘာလို့ဆိုတော့88မျိုးစေ့ကျောင်းသားတွေကိုလည်းကိုစားပြီးတော့နိုင်ငံအတွက်အကောင်းဆုံးကြိုးစားဆောင်ရှားနေရဆိုတာကျွန်တော်နေတဲ့အကြည့်ပါကြည့်ပါတိုးတော်လည်းပဲတစ်ခါမှတော့ဒီယူမပတ်စတဲ့ဆရာနာရှင်ရဲ့ဒီတော့ဒီဖွဲ့စည်းကိုအခြေခံဥပဒေကိုလက်ခံထားကြတော့ဒါဝလည်းပြင်းစင်မှလူကြီးရလည်းအားလုံးတော့ဒါဝပဲအရေးထားဒါမှလည်းတန်းတူတူတက်ဖို့အတွက်အလုံးမီအရေးကြီးအရာချဲဆောင်လဲသူရဲ့သဘောပေါက်တယ်ဒါဝလည်းသူအနေနဲ့အလုံးကျူးစားတယ်ပါလေဒါမဲ့သူ88ပြည်သူနဲ့အဲဒီအစိုးရတော့ဆက်လက်ပြီးတော့တညီတညီနဲ့ပါဝင်မောင်းဆက်ပြီးတော့ဒီကျူးမာတဲ့ဆရာအလားရှင်ကိုကျေအားလုံးအပြည့်တိုင်ထုတ်ချနိုင်မှုတော့အမှန်တမ်းအရေးကြီးတယ်လို့ပြောနေတဲ့
ဟုတ်ကဲ့
သုံးသပ်ပါတယ
်ဟုတ်ကဲ့ကိုမင်းအောင်ကျေးဇူးပါခင်ဗျာကိုမင်းအောင်သူ့ရဲ့အမြင်သဘောထားပါတော့နောက်တိဦးကျွန်တော်တခါလေးမေးလိုက်ချင်ပါလေကုစော်ဝင်းနိုင်ကုစော်ဝင်းနိုင်မီနီယံဆွေးနွေးလို့ရပါတယ်ဥကုကုကြီးတော်တော်ရေမျိုးသိန်းဦးသိန်းတောင်းရှိပါတယ
်ဟုတ်ကဲ့ခင်ဗျာမင်္ဂလာပါဗျာဟုတ်ကဲ့ပြကျွန်တော်ရှင်းလေးတော့မှာလဲပါဝင်နေပါဗျာခုလက်ရှိအစိုးရကနေတော့ဒီမိုကရေစီလမ်းကြောင်းပေါ်တော့ဆက်ကြည့်လို့ရောက်တော့တော့ကျွန်တော်အာရဥပယ်ရောက်ပြီလေဗျာဒီတင်းရောက်ကြီးရောက်ဖို့ကတော့အားလုံးပဲသူ့ပေါင်းပြီးတော့တိုက်ပွဲကိုဆက်လက်ဝင်ရအောင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျာဒီကြောင့်နဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ဒီရာကနေတာက2008ဆော့ဇီဝင်ခြေကအဲ့ဒါကိုပဲဒီလိုပဲပြပါတယ်ဒီလက်ရှိဆက်ဆံနေတယ်ပြပါတယ်ဒါဒီကိုကျေးဇူးတင်ကြတာပြင်သေးတယ်လေအဲ့မှာကျွန်တော်တို့ဆရာကြီးရှင်းနေအဲ့ဥဒုံနောင်းကိုကျွန်တော်မေးချင်ပါတယ်
။ဟုတ်ကဲ့ဟုတ်ကဲ့။ကျေးဇူးပါကျွန်တော်နောက်ထပ်တော်ရှိတူတစ်ဆက်သေးခေါ်လိုက်ချင်ပါတယ်။ slide ပြေကုန် slide ပြေကုန်ဆွေးနွေးလို့ရပါတယ်
။ဟုတ်ကဲ့88ရေတော်ပုံကနေပြီးတော့မှအခုဒီမိုကရေစီလမ်းကြောင်းပေါ်တော့ကျွန်တော်တို့နိုင်ငံတော်တီအိုဆက်လက်ပို့နိုင်ခဲ့ပြီပေါ့။တော်တော်ညာလည်းပဲအခုချိန်ထိမဖြစ်နေတည်းဆိုရင်တော့အရင်တုန်းကတော့တရားမဝင်ဆက်အနာရှင်အစိုးရပေါ့။အခုကတော့တရားဝင်ဆက်အနာရှင်အစိုးရကကြံ့နေသေးတယ်ဥပမာ2008ဖွေးစည်းပုံအချင်းပေါ်ပေါက်လာတဲ့ဟိုတမရဝခန့်ကန်တဲ့အင်တာမကြီးမတော့88မျိုးစစ်ကြီးရဲ့88ရေလိုပွင့်ရင်ဖန်းချက်တော့ဟို2008ဖွေးစည်းပုံမတည်နိုင်ဘူးစီရင်တော့ဟိုမတည်ဆုံးတည်ဘူးလို့ခေါ်မှာပေါ့အဲ့ဒါကြောင့်လက်ရှိထွတ်တော်မတ်ဒီနိုင်ငံကြီးမလုပ်ဘူးတဲ့ထွတ်တော်မတ်ဒီရောကျွန်တော်အပါဝင်ပေါ့နော်ပြောချင်တဲ့ဥစ္စာကတော့အစိုးရရောအရင်တုန်းကအသေးကိုစတဲ့ပြီးတော့မှဒီလိုမျိုးအဆင်ရောက်အောင်တက်စီချောင်းတော့လုတ်ပေးခဲ့တဲ့သူတွေကိုမမေ့ဖို့သူတို့လူပဲကိုကျိုးကိုမညာပဲနဲ့ကိုကျိုးကိုမစင်းစားပဲနဲ့လူအပ်တဲ့2008ဖွေးစည်းပုံကိုပြင်လို့ရအောင်စူးစမ်းစစ်ချင်းတယ်နောက်တစ်ခုကတော့နောက်ဆုံးအနေနဲ့ဒုစင်တို့ဆက်ကတော့တမတော်ကလည်းပဲအရင်တုန်းကဟိုရီရိုပုံကလို့တွေးဒီဟိုအတိတ်ဒီပေးပြီးတော့မှဖွေးစည်းပုံပြင်တာမျိုးမဟုတ်ပဲနဲ့ငင်းချမ်းစွာဖြင့်အခု၅ညအတူတည်းမကြိုက်ခင်မှာအမြန်ဆုံးပြင်နိုင်ရင်တော့အကောင်းဆုံးဖြစ်မယ်လို့တော့မဟုတ်ရင်တော့မဖြစ်တဲ့ဥစ္စာနောက်မဖြစ်စေရှင်တော့ဘူးလို့ကျွန်တော်အမြင်ကတော့အဲ့လိုပဲဖြစ်ပါလိမ့်ကြာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီတော့ရှင်3ဦးလုံးပြောသွားတဲ့အချက်မှာတော့ဖွဲ့စည်းပုံပြင်ပြီဆိုတဲ့ကိစ္စကိုတော်လေးလေးပြီးတော့ပြောသွားပါရစေကျွန်တော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်ဒါနဲ့ဒီပြတဲ့ကင်မှာခုနကကို slide ပြေကုန်ပြောသွားတဲ့အချက်မှာဒီ88တုန်းကဥဆောင်လုတ်ခဲ့တဲ့လူတွေကိုလည်းမေ့ဖို့မလိုဘူးဆိုတဲ့ကိစ္စအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်လည်းမေးချင်ပါတယ်မေးချင်တဲ့ဆိုတာကဥက္ကုကြီးကိုပဲအရင်မေးချင်ပါတယ်ခင်ဗျာဘာလို့ဆိုတော့ဒီအချိန်ကြီးကတော့များများပြောစရာရှိပါတယ်88တုန်းကဥဆောင်ပြီးတော့လုတ်ခဲ့ကြတဲ့လူတွေဒီနေ့နိုင်ငံတော်ရဲ့သူရပိုင်းအုပ်ချုပ်ရေးပိုင်းမှာပါဝင်မှုနည်းတယ်ပေါ့နော်အဲ့ဒီဒီဟာနဲ့ပတ်သက်လို့လေဒေါက်ဆန်းစုကြည်ကတက္ကသိုလ်သမားနဲ့ဗဟုသမားဆိုလို့တင်စားပြောတော့ရရှိပါလေဥက္ကုကြီးအဲ့ဒီသဘောထားချင်းဥက္ကုကြီးရဲ့သဘောထားလေးသိချင်ပါရဒါနဲ့ပတ်သက်လို
့ဟိုရှင်တို့ပြောချင်တာကလေကျွန်တော်တို့လွန်ခဲ့တဲ့29နှစ်နိုင်ငံရေးစလုပ်တဲ့အချိန်မှာကျွန်တော်တို့တအူးချင်းအနေနဲ့ရော ဟလာငါတော့ဘာကြီးဖြစ်ရမယ်ဆိုတဲ့ညွှန်မှန်းချက်မျိုးဘယ်လို့မှမရှိခဲ့ပါဘူးကျွန်တော်တို့အဲ့ဒီအချိန်တုန်းကကျွန်တော်တို့ကြောက်နေတဲ့နိုင်ငံရေးနဲ့ပတ်သက်တဲ့ရလဒ်ကတော့ပင်သားနေမှမသိတဲ့ရေကြီးအိုင်ပေါ့ကျွန်တော်တို့အကိုကြီးတွေနောင်တော်ကြီးတွေဟလာအိမ်ကနေကြောက်သွားတယ်ပြန်လာတယ်တချို့ယူသွားတယ်တချို့ဘဝပြတ်သွားတယ်ဆိုတဲ့ဇလန်းတွေနဲ့ပဲကျွန်တော်တို့နိုင်ငံရေးတွေကိုဝင်လာတာပါအဲ့တော့ဒီနေ့ဒီချိန်ကျမှလွတ်တော်ကိုယ်စားလှယ်တို့ဝန်ကြီးတို့ဘာတို့ညာတို့ဟာတွေဖြစ်လာတော့ဒါကျွန်တော်တို့စပြီးတော့နိုင်ငံရေးတဲ့ဝင်လာစဉ်တုန်းကတို့ခင်ပါတို့တက်နိုင်တယ်လို့လုပ်မယ်ဒါကြီးတော့မတရားတာကြီးကိုတော့တို့တော်လာမယ်ဆိုတော့စိတ်တစ်ခုတည်းနဲ့ပဲလုပ်ခဲ့တာပါဒါအရင်ဆုံးဒါလေးကိုကျွန်တော်တို့ရိုးရိုးသားသားပဲပြောချင်ပါတယ်အဲ့တော့အဲ့ဒီကနေပြီးတော့မှလုံးတဲ့ကျွန်တော်တို့နိုင်ငံရေးရာဖြတ်တန်းမှု30နီးပါးဖြစ်လာတဲ့အခါကျတော့ကျွန်တော်တို့ရဲ့အဲ့ဒီလာစီးပူးမှုတွေကျွန်တော်တို့ရဲ့အတွေ့အကြုံတွေကိုထိုက်ထိုက်တန်တန်ပြန်ပြီးတော့အသုံးချခြင်းနဲ့စေတနာကတော့ကျွန်တော်တို့မှာရှိပါတယ်အဲ့ဒါကြောင့်မလို့အခုနေမှာဒါကျွန်တော်တို့လုပ်ခွင့်မရသေးပေမဲ့လို့တတ်နိုင်သလောက်တော့ကျွန်တော်တို့ရဲဘော်တွေစူပေါင်းပြီးတော့ကျွန်တော်တို့ရဲ့အတွေ့အကြုံတွေစေတနာတွေကိုအကောင့်ထဲပေါ်နိုင်ဖို့အတွက်တော့ကျွန်တော်တို့စူးစမ်းမှာပါလို့
ဟုတ်ကဲ့ကျွန်တော်အဲ့ဒါဒေါက်တာရေမျိုးသိမ်းလိုက်မိကြပါတယ်တကယ်တမ်းပြောမှဆိုရင် transition အတွင်ကူးပြောင်းတဲ့ကာလသွားကြမယ်ဆိုရင်တစ်ချိန်လုံးကဒီအပြောင်းလဲဖြစ်အောင်ဥဆောင်ခဲ့ကြတဲ့လူတွေတော့တကယ်တမ်း commit ဖြစ်ပါမလားအကိမပါခဲ့တဲ့လူတွေအဲ့လိုမျိုးအများစုပါဝင်လာမယ်ဆိုလို့ရှိရင်ဒေါက်တာရေမျိုးသိမ်းအမြင်သိကြပါမယ်အဲ
ကျွန်တော်ကတော့ခုနပြောသလိုပေါ့ကျွန်တော်တို့တွေလား1988မှာကျွန်တော်တို့တွေဒီလှုပ်ရှားမှုတွေကိုပါလာခဲ့တာကျွန်တော်တို့အာဏာရဖို့လည်းမဟုတ်ဘူးကျွန်တော်တို့နေရာရဖို့လည်းမဟုတ်ဘူးတိုးတော်လည်းပဲအဲ့ဒီအချိန်မှာကျွန်တော်တို့ဟာအပြောင်းလဲတစ်ခုကိုပခုံးနဲ့ဖမ်းတင်ပြီးတော့ဟာဒီအပြောင်းလဲကိုဥဆောင်နိုင်မဲ့လူတွေနေရာကြလာဖို့အတွက်ဟလာဟိုအောင်ပွဲရလာဖို့အတွက်ကျွန်တော်တို့ကျောင်းသားတူတရက်လုံးကပေါ့လေဖမ်းပိုးပြီးတော့ပခုံးနဲ့ဖမ်းပိုးပြီးတော့ဆောင်ရွက်ခဲ့တာလို့ကျွန်တော်ကမြင်ပါတယ်ဒါပေမဲ့လက်ရှိအချိန်ဒီမှာကျွန်တော်အမြင်အားဖြင့်တော့ဟလာ2015ရွေးတော်ပွဲနောက်ပိုင်းကျွန်တော်တို့ပေါ်လာတဲ့အစိုးရတွေလွတ်တော်တွေအပေါ်မှာတော့အားမလို့အားမရဖြစ်တာတော့ကျွန်တော်ပါဝင်အတော်များများမှာကျေကျေပြန့်ပြန့်ဖြစ်နေပါတယ်အဲ့ဒီတော့ဒီအစိုးရအဖွဲ့ထဲမှာလွတ်တော်ထဲမှာတာဝန်ယူနေတဲ့ဒုတိုင်းကိုမဆိုလိုပါဘူးဒါပေမဲ့အဲ့ဒီမှာတာဝန်ယူနေတဲ့လူအများစုဟာနော်လွန်ခဲ့တဲ့29နှစ်တုန်းကစပြီးတော့ဒီနေ့ဒီချိန်ထိဟာအသက်တွေဘဝတွေပြည့်စပ်ပြီးတော့ရင်းနှီးပြီးတော့ရယူခဲ့တဲ့ဒီနေရာဒီအခြေအနေတစ်ခုကိုနော်မရင်းမရိုင်ဆက်ပြီးတော့နော်ထိန်းချုပ်နိုင်ဖို့ပြည့်စပ်နိုင်ဖို့ကော်မတီဖြစ်ဖြစ်နဲ့ဖြတ်သန်းနိုင်ဖို့ดูอัดเดลูกเราจนว่าไต่ต้นขึ้นมาเ
ลยไต่ต้นขึ้นมาเลยสรุปกูกูจะမျိုးตึงเนี่ยอเมงก็บลูชื่อบาเลยดีลูกนี่ก็เลชี่ชื่อเสร็จตรงก็ต้องสู่แก้จ้ะเลยอุ๊ส่งแก้จ้ะเลยลูกนี่เนี่ยสิทธิ์สันดากูคอมมิตชื่อล่ะ
แต่จนว่าเนี่ยอาทิตย์เนาะโห50 50ลูกไปจนว่าเห็นมาเลยไอ้ที่เค้ามาโหโหอะญาสุหาคอมมิตขึ้นเดลูกအကျိုးရဖို့တော့မှနည်းနည်းချင်းရင်းမယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တစ်ချက်သေးပါဦးချစ်တင်ဦးတင်တန်းဦးရဲ့အမြင်လည်းသိကြပါလိမ့်ဒီကိစ္စနဲ့ပတ်သက်လို့
ဟုတ်ကဲ့ဗျာကျွန်တော်တော့ချစ်လေးလုံးကတကယ်ဗမာပြည်တမိုင်းမှာဘလူးစည်းလူစည်းခွဲကြတာလူတွေရဲ့တမိုင်းဘဝဖြတ်တန်းမှုကိုကြည့်တဲ့အခါမှာဒီလူဟာ88မှာဘယ်လိုနေရာရက်ခတ်တယ်ဆိုတာဟိုအတဲချက်တဲ့အကောင်းဆုံးပြည်တယ်လို့ထင်တယ်ဗျအဲ့ဒါဒီကျွန်တော်ထပ်ပြောချင်တာတော့ချစ်လေးလုံးကမိုးပေါ်ကကြာလာတာမဟုတ်ဘူး1962ဇူလိုင်9ရက်နေ့ကစတင်ခဲ့တဲ့ကျောင်းသားတွေရဲ့တိုက်ပွဲ1984 85 86အလူသမားလယ်သမားကျောင်းသားတွေရဲ့တိုက်ပွဲတွေကိုမိချန်ထားလို့မဖြစ်နိုင်ဘူးအဲ့တော့ဒီလိုတိုက်ပွဲစဉ်စဉ်မပြတ်နိုင်ငံရေးသက်သေကောင်းကောင်းနဲ့ပါလာတဲ့သူတွေကကျွန်တော်တို့တိုင်းပြည်ကိုဆက်ပြီးတော့ဝန်ရမှာပါဘုသူတော်ကိုယ်စားလှယ်တွေဖြစ်ပြီးဖြစ်စေမဖြစ်ပြီးဖြစ်စေဝင်ကြီးတွေဖြစ်ပြီးဖြစ်စေမဖြစ်ပြီးဖြစ်စေကျွန်တော်တို့ကိုဘယ်သူမှဘယ်လိုလုပ်ဖို့ဒီချာယောင်းတွဲဆောင်ရတာမဟုတ်ဘူးကျွန်တော်တို့ရဲ့ပိုင်းဖြတ်ချက်တွေနဲ့ကျွန်တော်တို့လုပ်ခဲ့ကြတာဖြစ်တယ်အခုလည်းလုပ်နေကြတယ်နောက်ကလည်းလုပ်ဖို့ဆက်ကြည့်နေကြတာဖြစ်ပါတယ်အဲ့တော့ဒါပေမဲ့ခုနကျွန်တော်ကတော့ဥက္ကဋ္ဌကြီးပြောတဲ့ transitional justice ဆိုတော့အမတန်အရေးကြီးလို့ထင်တယ်အခုအလွယ်တကူနဲ့အမျိုးသားရင်ကြားရှိရေးလို့အမျိုးသားသိရှိရေးလို့ပေါ့ပေါ့တန်တန်ပြောနေကြတယ်တကယ်တော့အဲ့ဒီရှေ့မှာအပင်ကူရောကြီးကာလတရားမှတ်မှုရှိဖို့လိုကိုလိုတယ်transitional justice အတွေ့ကျွန်တော်တို့က true corruption နဲ့လို့ရတယ်။ဒါတွေမလုပ်သေးနဲ့တော့ဆွတ်ဆက်ကြီးကိုပြေမုန်းချေဖို့ဟောဆွတ်ဆက်ကြီးကိုအမာရုပ်တို့ချင်းကြံနေတဲ့လူတွေနဲ့ဆက်ဆံမှုဆိုတာမဖြစ်နိုင်ဘူး။ဒီအင်အားစုအကုန်လုံးကတော့ကျွန်တော်တို့ကတော့ဒီအပေါ်မှာဒီသဘောထားပဲရှိပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်ခုနကတော့ Trust ရှင်ကြီးကဆွေးနွေးတော့ကြတဲ့ဖွဲ့စည်းပုံပြင်ရေးကိစ္စဘယ်လိုလုပ်နိုင်မလဲ အဲ့တော့ကျွန်တော်အုတ်သိမ်းတောင်းပွဲတစ်ဆက်ထိုင်ပေးချင်ပါတယ် NLD မှာဖွဲ့စည်းပုံပြင်ရေးကိစ္စတကယ်လည်းရွေးကောက်ပွဲ commitment ရွေးကောက်ပွဲမှာတတိကိုတည်တယ်မှာလေသူတို့ပါပါတယ်ဖွဲ့စည်းပုံပြင်မယ်ဆိုတာဒါမဲ့အခုချိန်ထိမလုံနိုင်သေးဘူးဘာကြောင့်လို့ဘာခက်ခဲကြောင့်လို့ထင်ပါလဲ
အခက်ခဲတော့မျိုးစုံနဲ့သူတို့ဘဝကစူရတာဘူးကားပါပဲတော့မျက်နှာမျိုးစုံနဲ့ကြည့်ရပုံရတယ် NLD ကလည်းဝိုင်းဝိုင်းနေနေတာပါပဲပြည်ထမန်တပ်သားတွေကလည်းနေရာအနှံ့ပါပဲဟောအဲ့လိုတွေဖြစ်နေတယ်အဲ့တော့ကျွန်တော်မြင်တာကတော့ဒီမှာအဲ့ဒီအစိုးရဟာတွတ်တော်တွေမှာဖွဲ့စည်းပုံချရာဝီကိုပြင်မယ်ဆိုတာလူပြည်ကအတစင်းနဲ့ဂျမပြည်ကအတစင်းဆိုတာသဘောပေါက်တဲ့အတွက်နှစ်ဆက်တရာစုပြင်လုံကနေတစ်ဖြင့်ပြင်ဖို့ကြိုးစားနေတယ်လို့ကျွန်တော်ထင်တယ်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်ကဒါဖွဲ့စည်းပုံနဲ့ပတ်သက်လို့ပြီးတော့ပဲကျွန်တော်ဥက္ကုကြီးကိုမေးချင်ပါတယ်အဓိကအကြောင်းက88မျိုးစေ့ရဲ့ခန့်ကဏ္ဍပေါ့ဘာဖြစ်လို့ဆိုပြီးခဲ့တဲ့ရွေးကောက်ပွဲမှာ88မျိုးစေ့ကြောင်းသားခေါင်းဆောင်တွေ NLD ပါတီကနေကဝင်ပြိုင်မှုကြိုးစားတယ်ဒါပေမဲ့ဝင်မပြိုင်ပြစ်ဘူးပေါ့နော်အကြောင်းမျိုးကြောင့်ပေါ့နော်အဲ့တော့ဒီအချိန်ဒီအောက်မှာ88ဒီကောင်းဆောင်တော်များများကလွတ်တော်ပြပါဆွေရပြပါပါပဲတရားစီရန်နေရတဲ့နေသားတော့ဒီနေသားမှာကျွန်တော်တို့တချို့ရဲ့တောင်းဆိုချက်တွေက88မျိုးဆက်အနေနဲ့နိုင်ငံရေးပါတီတစ်ခုအနေနဲ့စူးစီစီရှိတဲ့နယ်တချို့ကလည်း NLD တွေနဲ့အနေကြမ်းမှာသွားပြီးရက်တင်နေဆိုတဲ့အမြင်ရှိပါတယ်ဥပဒေရဲ့သဘောကသိကြပါတယ
်ဟိုတကယ်တော့ကျွန်တော်တို့ဒါပြီးခဲ့တဲ့2015ရွေးကောက်ပွဲကာလအထိမှာဒီဒီမိုကရေစီအင်အားစုတွေအားကောင်းမောင်းတာဖြစ်ဖို့ဆိုတဲ့ဥတည်ချက်နဲ့ကျွန်တော်ဝန်ရံနဲ့ပံပိုးတဲ့အခန်းကဏ္ဍကနေတောက်လျှောက်ပေါ့လေ။နောက်ဆုံးဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်လက်မှတ်၅တန်းောက်ခန္ဓာတနိုင်ငံလုံးဆက်လက်စီရင်တာတွေကျွန်တော်တို့တောက်လျှောက်ကျွန်တော်တို့စူးစမ်းခဲ့ပါလေ။အဲနောက်ဆုံးရေကောက်ပွဲအောင်နိုင်ရေးကာလမှာလည်းပဲဒါဒီမိုကရေစီအင်အားစုတွေအောင်နိုင်ရေးဆိုတာကိုကျွန်တော်တနိုင်ငံလုံးလှည့်ပြီးစူးစမ်းခဲ့ကြတယ်။အဲတော့ဝန်ရံပံပိုးတယ်လို့ပြောတဲ့အပိုင်းဟာတောက်လျှောက်လုံးကျွန်တော်တို့ဝန်ရံပံပိုးခဲ့တယ်။ဒါပြီးခဲ့တဲ့ရေကောက်ပွဲမှာတော့ဒါကိုယ်တိုင်ကိုပဲဒါ NLD ပါတီကနေဝင်ရောက်ပြီးတော့ဒီကောက်ခံဖို့အတိကျွန်တော်တို့စူးစမ်းခဲ့ကြရတယ်ပေါ့လေ။ဒါပေမဲ့အကြောင်းအကျောင်းကြောင့်မဖြစ်ခဲ့ဘူးဆိုတဲ့အချိန်မှာကျွန်တော်တို့နိုင်ငံရေးစလုပ်ကလေးကနိုင်ငံရေးကိုယူတွတ်စွာလုပ်ခဲ့ကြတာ။အဲ့တော့ပေတီတိလည်းကျွန်တော်တို့ကနိုင်ငံရေးကိုလုံမဲ့သူတွေအနေနဲ့ကတော့နိုင်ငံရေးကိုဆက်ထဲဝင်ဝင်ဆောင်ရွက်နိုင်ဖို့ဟာဒါနိုင်ငံရေးပါတီတစ်ခုအဖြစ်နဲ့အင်အားစုတစ်ခုအဖြစ်နဲ့ခိုင်ခိုင်မာမာယက်တည်ပြီးမှသာလျင်ကိုယ့်ရဲ့စေတနာတွေကိုယ့်ရဲ့လ ీల မှုတွေကိုယ့်ရဲ့အဲ့ဒါစိတ်ကူးစိတ်ကမ်းတွေကိုအကောင့်တွေပေါ်နိုင်မယ်ဒါကြောင့်မလို့ကျွန်တော်တို့ကတော့ကျွန်တော်တို့မျိုးဆက်တွေအနေနဲ့နိုင်ငံရေးပါတီတရက်အဖြစ်နဲ့ဒါခိုင်ခိုင်မာမာပေါ်လာဖို့ကိုကျွန်တော်တို့ဒါနယ်အသီးသီးမှာရှိတဲ့ရဲဘော်တွေရောကျွန်တော်တတိယနိုင်ငံတွေမှာရောက်နေတဲ့ရဲဘော်တွေရောအစားကျွန်တော်တို့အတတ်နိုင်ဆုံးအကြံဉာဏ်တွေဟာသူတို့ရဲ့အင်အားတွေကိုကျွန်တော်တို့စုစည်းပြီးတော့ဆောင်ရွက်ဖို့ကျွန်တော်တို့ပြင်ဆင်နေကြပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တကူကူကြီးကတော့ပြင်ဆင်နေပြီဒါသာရင်မျိုးတင်းရအောင်ကြီး88ပါရှိတဲ့ကြောင်းသားခေါင်းဆောင်တွေမျိုးသက်တီအနေနဲ့အခုလိုမျိုးနိုင်ငံရေးပါတီတရက်အနေနဲ့ဖွဲ့လာမယ်ဆိုရင်ဒီပေါ်မြန်သိကြပါတယ
်အဲကျွန်တော်ရဲ့မြင်ကတော့ဒီ88ပေါ်လေ88လုံးမျိုးသက်ကျွန်တော်တို့ဟာဒီကြောင်းသားခေါင်းဆောင်တွေရောကျွန်တော်တို့ကဟိုဆောက်သိန်းတောင်းပြောတယ်လို့ကျွန်တော်တို့1962ခုနှစ်နောက်ပိုင်းပေါ့လေဒီမျိုးသက်အစီအစီကိုဟလာဖြတ်တန်းပြီးတော့အတွေ့အကြုံများစွာရှိခဲ့တဲ့ဒီကျောင်းသားကောင်းဆောင်ဟောင်းတွေရောနောက်နိုင်ငံရေးအတွေ့အကြုံရှိတဲ့ပုံစံတွေရောအားလုံးပါဝင်နိုင်နေပေါ့လေကျွန်တော်တို့နိုင်ငံရေးဟိုပါတီတစ်ခုနောက်နိုင်ငံရေးပလက်ဖောင်းတစ်ခုဒီအချိန်မှာလိုအပ်နေတယ်ဆိုတာကတော့ဟိုငင်းလို့မရတဲ့အချက်ပါအပြီးတော့ကျွန်တော်တို့နိုင်ငံရေး
30လောက်ပဲချိန်ရအောင်။
နောက်20လောက်နိုင်ငံရေးအပြောင်းလဲနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့ညွှန်မှန်းချက်ထားဖို့လိုအပ်တယ်လို့မြင်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ Daily Life Season အချိန်ဖြစ်တော်လို့ပါပေါင်းစင်းနေတဲ့ဥက္ကုကကြီးဒေါက်တာရမျိုးသိန်းရှင်နေကြီးဦးသိန်းတန်းဦးတောင်းအောင်လုံးကိုကျေးဇူးများတင်ပါတယ်။တော်တော်ရှင်ဒီအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ Daily Life Season ရှင်းလာခွင့်ပြီးပါ